မရင်္ဂမဆင်းရဲနွမ်ပါမှုချဆင်းလာနေတယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP နဲ့ကမ္ဘာ့ဘဏ်တို့ပူးတွဲပြုလုပ်တဲ့သတ္တတနာအစီအခံစာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံတွင်းကဆင်းရဲနွမ်ပါတဲ့လူဦးရေဟာ2005ခုနှစ်မှာ 48.2% ခန့်လုံးရှိခဲ့ရတာက2019ခုနှစ်မှာတော့ 24.8% ခန့်လုံးအထိကျဆင်းသွားတယ်လို့မြန်မာနေထိုင်မှုအခြေအနေစစ်တမ်းလို့ခေါ်တဲ့2017 Myanmar Living Conditions Survey အစီအခံစာမှာဖော်ပြထားပါတယ်။စစ်တမ်းကောက်ထားတဲ့ကာလတော့တွင်မြန်မာနိုင်ငံရဲ့လူဦးရေတိုးလာပြီးမဲ့ဆင်းရဲနွမ်ပါတဲ့လူဦးရေဟာ 18.9% ခန့်လုံးကနေ 17.8% ခန့်လုံးအထိကျဆင်းသွားတယ်လို့အစီအခံစာကတွေ့ရှိလိုက်ရတာပါ။စစ်တမ်းကောက်ယူခဲ့တဲ့အချက်လက်တွေထဲမှာမြန်မာကြည်လက်ဒေသကအိမ်အောင်စုတွေမှာလျက်စစ်မီတန်ရှင်းတဲ့တောက်တုံးရေတယ်လီဖုန်းနဲ့ကွန်ပျူတာတွေကိုအသုံးပြုနိုင်ရင်ရှိမရှိဆိုတဲ့အချက်တွေနဲ့ကလေးငယ်တွေစားတမ်းမြောက်မှုနှုန်းလိုအချက်တွေလည်းအဓိကပါဝင်ပါတယ်။အစီအခံစာပါအချက်လက်တွေက2019ခုနှစ်ကကိန်းဂဏန်းတွေကိုအခြေခံထားတာဖြစ်တဲ့အတွက်လက်ရှိကာလနဲ့ဆိုရင်တော့အပြောင်းအလဲတွေလည်းရှိနေတယ်လို့ဘ ਹੁ အစီအဉ်ဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးစံမြင့်ကပြောပါတယ်ဆင်းရဲမှုနှုန်းကျဆင်းသွားတယ်ဆိုပေမဲ့လည်းမျှော်လင့်မထားတဲ့ကျန်းမာရေးပြဿနာနဲ့အလုပ်လက်မဲ့လို့ကိစ္စမျိုးတွေကြောင့်စီးပွားရေးအခက်အခဲတွေဖြစ်သွားနိုင်တဲ့ဒုတန်းစားတွေရှိနေသေးတယ်လို့လည်းဦးစံမြင့်ကပြောပါတယ်